ကျခိုင်းပြည်နယ်ရတိတ်တောင်မြို့နယ်မှာတမရော်ကစစ်စင်ရေးတွေဆင်နှင်းနေတဲ့ကြောင်းကြေညာခဲ့ပြီးနောက်ဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကိုရင်ပါရတိတ်တောင်ကနေကြောက်တန်းဖုံညိုလိမ့်နဲ့ဗူဒီတောင်မြို့နယ်ကိုဆက်သွယ်ထားတဲ့လမ်းကြောင်းတွေကိုပိတ်ဆို့ထားတဲ့အေးအေးရခိုင်လက်နက်ကန်ဖွဲ့ကိုရှင်းလင်းဖို့စစ်စင်ရေးတွေဆင်နှင်းနေကြောင်း ပြောခွေရခိုင်ဒုက္ခကအတီးပြုပါတယ်။ကြောက်တန်းနဲ့အောင်သာစီရွာဘက်မှာမနေ့ကတိုက်ပွဲဖြစ်တဲ့နေရာဘက်ကိုမြန်မာစစ်တပ်ကတော့ဒီနေ့မှလည်းထားပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာရှိတယ်ဗျ။ဒါမဲ့လို့တိုက်ပွဲအသေးစိတ်နဲ့ထိခိုက်ကြဆုံးမှုအခြေအနေတော့ကျွန်တော်လုံးလုံးစစ်မတိရသေးဘူးဗျ။ကြောက်တန်းနဲ့အောင်သာစီရွာနီးဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေနဲ့ပတ်သက်လ ซึ่งเยี่ยชินเนี่ยได้ป่วยชินเนี่ยกูติดชีพตั้มรอเปลี่ยวยี่สิบวิสิทธิ์กูเสด็จเข้าไปแม่ไม่อยากเข้าบ้าบุตั้มรอในมีชินเนี่ยลูกบุษย์ที่ได้เจ้าอยากได้ดาวมิวเนี่ยเจ้าตั้งเนี่ยนิวเนี่ยจีว่ากันตีรักกันเลยเป็นลูกอยากเต็งชั่งบุอยากให้เป็นเนี่ยสุยากันเนี่ยปีกเรื่องละกันยุ่งยากจะทุกอย่างเข้าไปแม่ส่วนหลังเนี่ยจะชาวเนี่ยมาเปลี่ยนเลยยุติเข้าไปแม่ลูกมันนี่ก็อดีตในมีด้วยอาจารย์พันในมุสิสิ่งลูกสามบุต ဲ့ပါတယ
်မြန်မာစစ်တပ်ရထုတ်ပြန်ချက်ကတော့ခေါင်းစဉ်ကသူတို့ဘယ်လိုပဲပြောင်းမြောင်းပေါ့နော်ဒီတကယ့်မြေပြင်မှာလုံးနေတဲ့ဒီအနှစ်သာရကတော့ဘာမှပြောင်းလဲမှုမရှိဘူးဗျသူတို့အရင်တုန်းကတုံးနေတဲ့ဒီ clearance operation ပေါ့နော်ဒီဟာကိုနိုင်ငံတကာကနေပြီးတော့ဒါအများကြီးပြစ်တင်ရှုတ်ရှားမှုတွေပေါ်လာတဲ့ခါကျတော့သူတို့ကနေပြီးတော့ဒီဟာကိုဟိုခေါင်းစဉ်ပြောင်းလိုက်တဲ့သဘောပါပဲ
မနေ့တုန်းကအောင်သာစီနဲ့ကြောက်သန်းကြေးပါဖက်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကရဟင်တစည်းနဲ့ပြစ်ခတ်ခဲ့ပါတယ်ဒီတိုက်ပွဲတွင်လက်နက်ကြီးထိမှန်လို့အမျိုးသမီးတူနဲ့လဲထုံနေတဲ့ကြောက်သန်းရွာသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ကြေးရွာအုပ်ချုပ်ရေးဖွဲ့ဝင်တူကတော့တမတော်ကနောက်ထပ်စစ်စင်ရေးတွေကြောင့်ဒေသခံတွေဒုက္ခရောက်မှာစိုးရိမ်နေရတယ်လို့ပြောပါတယ်
ဒါကခံကြတဲ့သူတို့ပြတရားမှုရှိတော့ဘုန်းကြီးသိဆောင်တကလည်းပြင်ရလာမှာပါဒီလိုရှိရတဲ့လူတွေဝေးဖို့တလို့မှာကိုရိုနာပဲရောဂါလို့တမျိုးမှုရပြီးသမတ်ဒီမလေးသဘောတူပါလိမ့်မယ်ဆရာတမျိုးမလေးမဆရာဘူးဒီကမှာစီရင
်ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကရတိတောင်မြို့နယ်ချိန်ကာလီကျေးရွာဘက်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအယတားနှစ်ဦးသေဆုံးခဲ့ပြီး3ဦးတန်ရန်ရရှိခဲ့တယ်လို့သုံးပိုင်းနဲ့ချိန်ကာလီရွာသားထောင်ချီနေရကနေတင်းချောင်နေရပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့လက်နက်ကိုင်ပဋိပက္ခတွေတွင်အယတားတွေဖမ်းဆီးခံရတာထိခိုက်ဒိဆုံးတာတွေပုံမှုများပြားလာနေပါတယ်။တိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဒေသခံတွေစာနာရိက္ခာပြလတ်မှုနဲ့အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ခြေနေတွေပိုဆိုးလာမှစိုးရင်ကြောင်းလဲနိုင်ငံတကာကူညီပေးရေးဖွဲ့20ကမကြာသေးခင်ကပဲသတိပေးထားတာပါ။ဒါအပြင် COVID-19 ကူးစက်ရောဂါဖြစ်ပွားနေတဲ့ကာလမှာလက်နက်ကန်ပဋိပက္ခတွေရှော့ချဖို့ကုလသမဂ္ဂသွေးမှုချုပ်ကနေတိုက်တွန်းမှုတွေရှိနေပေမဲ့လည်းရခိုင်ဒေသတွင်းမှာတော့စစ်ရေးသိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။